မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ writer သတင်းထောက်တစ်ဦးရဲ့အယူခံမှုကိုညှင့်ပယ်ခဲ့တဲ့မြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကို American နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကဗုဒ္ဓဟူးနေ့ကပြစ်တင်ရှုတ်ချခဲ့ပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်မှာမြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာလက်လက်စွာပြောဆိုခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ပေးရမှာရေရှည်ထိခိုက်မှုရှိစေမယ်ဆိုရတဲ့အချက်ကြောင့်ပြောင်းဖို့တစ်ခုဖြစ်တယ်လို့ပါရှိပါတယ်။ဒါအပြင်မကြသေးမီကာလအတွင်းမြန်မာနိုင်ငံမှာသတင်းထောက်တချို့လူမှုအဖွဲ့အစည်းအဖွဲ့ဝင်တချို့နဲ့တန်ချက်ထိုးသူတချို့ဖမ်းဆီးခံရမှုအပေါ်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါတယ်။